လူခွင့်ရေးကောင်စီမှဗိုလ်တဟူးနေကမြမအရေးဆုံးဖြတ်ချက်ကိုကန့်ကွက်သူမရှိအတီးပြုတ်လိုက်တာဟာစစ်ကောင်စီအနေနဲ့သူသွားနေတဲ့လမ်းကြောင်းကိုဘယ်နိုင်ငံကမှထောက်ခံမှုမရှိဘူးဆိုတာကိုပြသလိုက်တာဖြစ်တယ်လို့နယူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ် HRW အာရှရေးရာတာဝန်ခံ Brad Adams ကတော့မတ်အင်ဂျင်နိုင်ငံဆက်သွယ်မေးမြန်းထားပါတယ်ရှင်
အဖွဲ့ဝင်58နိုင်ငံပါဝင်တဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှမနေ့ကကန့်ကွက်သူမရှိအတည်ပြုလိုက်တဲ့မြမအရေးဆုံးဖြတ်ချက်မျိုးဟာအလွန်ရှားပါးခဲရင်တယ်လို့မြမစစ်ကောင်းဆောင်တွေအနေနဲ့သူတို့သွားနေတဲ့လမ်းကြောင်းကိုရပ်တန့်ဖို့ပြန်သုံးသပ်ဖို့တတိပေးလိုက်တာဖြစ်တယ်လို့ HRW အာရှရေးရာတာဝန်ခံ Brad Adams က VOA ကိုပြောပါတယ
် Well I think this shows that Myanmar has very few if any friends in the international community becauseIt's very rare for a resolution this
ဒီဆုံးဖြတ်ချက်ကနိုင်ငံတကာအသိုင်းအဝိုင်းမှာမြန်မာနိုင်ငံအနေနဲ့အပေါင်းအသင်းမိတ်ဆွေအ ਨੇ ချင်းလောက်ပဲရှိရဆိုတာပြတ်တနေတယ်လို့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုရင်တိုင်းပြည်တစ်ပြည်ပေါ်မှာဒီလိုပြစ်တင်ရှုတ်ချတဲ့ဆုံးဖြတ်ချက်ကိုကန့်ကွက်သူမရှိတညီတညွတ်ထဲရဖို့ဆိုတာအလွန်ရှားပါခဲရမှာလေ။ဆိုလိုတာကတရုတ်ရုရှားကျူဘာဗင်နီဇွဲလားစတဲ့နိုင်ငံတွေကနိုင်ငံတကာနိုင်ငံချင်းစီပေါ်ဆုံးဖြတ်ချက်တွေကိုအမြဲတမ်းကန့်ကွက်လို့ရှိပါတယ်။ဘာကြောင့်လဲဆိုတော့သူတို့နိုင်ငံတွေပေါ်မှာလည်းသူတို့ကိုစန့်ကျင်တဲ့ဆုံးဖြတ်ချက်မျိုးတွေချမှတ်မှာကိုစိုးရိမ်ပူပန်ကြတဲ့အတွက်ကန့်ကွက်ကြတာဖြစ်ပါတယ်။ဒါပေမဲ့အခုတော့သူတို့ကန့်ကွက်တာမရှိပါဘူး။ဒါဘာကြောင့်လဲဆိုရင်ကျွန်တော်တို့ရထားတဲ့သတင်းတွေတချို့အစိုးရတွေစီကနေရထားတဲ့အချက်လက်တွေအရတရုတ်အနေနဲ့အခုမြန်မာစစ်ကောင်စီရဲ့လိုရက်ကိုမချိုက်ဘူးလို့သိရပါတယ်။တမန်တော်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့အခြားအဆင့်မြင့်စစ်တဲ့အရာရှိတဲ့ပတ်သက်လို့တရုတ်ကနှစ်သက်သဘောကျတာမရှိဘူးလို့ဆိုပါတယ်။မြန်မာနိုင်ငံမှာဘဲကျူးစီဝါရဲ့ဖြစ်ဖြစ်ကောက်ွယ်ဖို့ဆိုပြီးအာနာသိမ့်မှုမလိုဘူးလို့လည်းတရုတ်ကမြင်ပါတယ်။အာနာသိမ့်မှုကတိုင်းပြည်ရဲ့တည်ငြိမ်မှုနိုင်ငံရေးအရတည်ငြိမ်မှုနဲ့ဒေသတွင်းဆက်ဆံရေးတွေကပျက်စီးစေခဲ့ပါတယ်။ဒါတကယ်ကိုဘေးရန်တွေကြီးကြာရောက်မှုတစ်ခုလည်းဖြစ်ပါတယ်။အခုလိုမြန်မာရေးဆုံးဖြတ်ချက်ကိုကန့်ကွက်သူမရှိအတည်ပြုတာတကယ်ကိုကြိုးစိုးဝမ်းသာမိပါတယ်။ဗိုလ်ချုပ်မင်းကြီးမင်းအောင်လည်းနဲ့စေအုပ်စုကိုဒီဆုံးဖြတ်ချက်ကပေးလိုက်တဲ့အမှားစကားကတော့သူတို့သွားနေတဲ့လမ်းကြောင်းကိုဘယ်သူမှမထောက်ခံကြဘူးဆိုတော့ပါပဲ။သူတို့အနေနဲ့ဒါကိုပြန်စဉ်းစားဖို့လိုပါတယ
်။ဒီလူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ထဲမှာလည်းမြန်မာစစ်တပ်နဲ့သူနဲ့ပတ်သက်ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းအကျိုးမြတ်တွေကိုစုံစမ်းစစ်ဆေးဖို့ရရှိလာတဲ့အချက်လက်တွေကိုလူခွင့်ရေးကောင်စီအနေနဲ့အသေးစိတ်အစီရင်ခံစာနဲ့အကြံပြုချက်တွေတင်ပြဖို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကလူခွင့်ရေးကောင်စီကိုတာဝန်ပေးထားတာတွေ့ရပါတယ်။ဒါဟာမြန်မာစစ်တပ်ပေါ်ထိရောက်မှုဘယ်လောက်ရှိမလဲရှင
်။ Well, this is an attempt by the Human Rights Council to prepare the ground for stronger action
ဒါပြည်နယ်လေယူမှုတွေအခြေခံအုတ်မြစ်ကိုပြင်ဆင်ဖို့ကွဲပြားတဲ့နိုင်ငံတွေနဲ့ကုလသမဂ္ဂလူညွန့်ရေးကောင်စီရမှာအတူတူကပုံမူပြီးအားကောင်းအောင်လှုပ်ဆောင်မှုလူခွင့်ရေးကောင်စီရဲ့ကြိုးပမ်းအားထုတ်မှုဖြစ်ပါတယ်လူခွင့်ရေးကောင်စီအနေနဲ့ပြစ်မှတ်ထားပိတ်ဆို့မှုတွေကိုချမှတ်လို့မရပါဘူးဒါကသူ့ရဲ့လွတ်ပြောင်းခွင့်နဲ့လဲကြော်ပါတယ်ဒါပေမဲ့နိုင်ငံတွေအနေနဲ့သူတို့ကိုယ်တိုင်အေးအေးဆွားဖို့လိုအပ်တဲ့ချက်လက်တွေကိုလူခွင့်ရေးကောင်စီကပံ့ပိုးပေးနိုင်ပါတယ်ဒါပြင်စစ်ကောင်စီနဲ့တပ်မတော်ရဲ့စီးပွားရေးအကျိုးမြတ်တွေကိုစုံစမ်းစစ်ဆေးမှဖြစ်ပါတယ်။ဒါကအမှန်တကယ်မရှိမဖြစ်လို့ပါတယ်။ဘာကြောင့်လဲဆိုတော့တရားမဝင်စေအုပ်စုအာဏာတည်မြဲစေတဲ့ငွေကြေးတွေဖြစ်နေတဲ့အတွက်ကြောင့်ပါ
။ရန်ကုန်အင်းစိန်ထောင်ကနေဖမ်းဆီးထားတဲ့ဒီဆန္ဒပြသမားတွေထဲမှာအယောက်600နီးပါးလောက်ကိုစစ်ကောင်စီကမနေ့ကပြန်လွှတ်ပေးခဲ့ပါတယ်။ဒီလိုပြန်လွှတ်ပေးတဲ့အကြောင်းရင်းကိုရောဘယ်လိုသုံးသပ်လဲရှင
်။ It's very hard to know why the Myanmar junta does anything. They're very opaque and closed and untransparent.
သူတို့ဘာကြောင့်လွတ်ပြေးတယ်ဆိုတာသိဖို့ကအလွန်ခက်ရင်ပါတယ်။မြန်မာစစ်ကောင်စီဘောနားလည်ဖို့ခက်ခဲသလိုထင်သာမြင်သာမှုမရှိတဲ့အပြင်တကားတွေကိုလည်းပိတ်ထားပါတယ်။ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်လူတွေကိုမတရားဖမ်းဆီးထားရကနေပြန်လွတ်ပြေးတာကိုတော့သိကြတာနဲ့ကြိုးစားစရာဖြစ်ပါတယ်။သူတို့တွေကညဉ့်ညက်ဆုံးဆန္ဒပြသူတွေဖြစ်ပြီးအများစုကလူငယ်တွေပါ။နောက်သတင်းတစ်ခုမှကျွန်တော်တို့တွေ့ရတာကဆန္ဒပြဝဲတစ်ခုပြီးပါကံရရတဲ့အုပ်စုတစုလဲအစုလိုက်ပြုံလဲလွတ်ပြေးတဲ့အထဲမှာပါသွားတယ်ဆိုတော့တွေ့ပါတယ်ဖြစ်နေတယ်ကတော့ထောင်တွေထဲမှာလူကြီးတိတ်များနေလို့လည်းဖြစ်နိုင်ပါတယ်နောက်ပြီးဆန္ဒပြသူတွေထဲမှာတချို့သူတို့မိဘတွေဟာစစ်ကောင်စီနဲ့အဆက်အသွယ်တွေရှိနေပြီးသူတို့ကလေးတွေဖမ်းဆီးခံထားရတာကိုစစ်ကောင်စီကိုတိုင်ကြားတာကြောင့်လဲဖြစ်နိုင်ပါတယ်ဖြစ်နိုင်ရင်ရှိရနောက်တစ်ခုကတော့ဆန္ဒပြသူတွေကြားစေအုပ်စုကခိုးခွဲချက်ချသိအောင်လုပ်တယ်လဲဖြစ်နိုင်ပါတယ်ထောင်နဲ့ချေဆန္ဒပြသူတွေနဲ့တခြားသူတွေကြားမှာအခုလွတ်ပြေးလိုက်သူတွေဟာသူတို့ပေါ်တိတ်ပြီးချင်းချောက်မှုရှိမနေဘူးလို့စေအုပ်စုကမြင်လို့လည်းဖြစ်နိုင်ပါတယ်။ဒါပေမဲ့လည်းစိတ်ဝင်စားဖို့ကောင်းတာကဆန္ဒပြတဲ့လူငယ်တချို့ဟာလက်သုံးချောင်းထောင်ပြီးထွက်လာကြပါတယ်။ဒါခြေကားအဖြစ်သူတို့အနေနဲ့နောက်ဆုံးမှမဟုတ်သလိုစစ်ကောင်စီကိုလည်းသူတို့ကကျင်းတဲ့လက်ခံမှမဟုတ်ဘူးဆိုတာရှင်းရှင်းလင်းလင်းပြသလိုက်တာဖြစ်ပါတယ်။
HRW အာရှရေးရာတာဝန်ခံ Brad Adams ပြောသွားတာပါအခုလိုမြန်မာနိုင်ငံမှာအာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီရဲ့ဖိနှိပ်အုပ်ချုပ်မှုတွေကိုရပ်တန့်အောင်လက်ရှိလူ့ခွင့်ရေးကောင်စီကအတည်ပြုလိုက်တဲ့မြန်မာရေးဆုံးဖြတ်ချက်ကိုအခြေခံပြီးကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြန်မာစစ်တပ်ကိုပြစ်မှတ်ထားပိတ်ဆို့အရေးယူဖို့ကမ္ဘာလုံးဆိုင်ရာလက်နက်ရောင်းချမှုကိုပိတ်ဆို့ဖို့လိုအပ်ကြောင်းနဲ့စစ်တပ်ရဲ့ပိုင်ဆိုင်မှုတွေဘဏ်အကောင့်ငွေကြေးတွေကိုထိထိရောက်ရောက်ပိတ်ဆို့နိုင်မှာမြန်မာစစ်ကောင်ဆောင်တွေအပေါ်တကယ်ထိခိုက်နိုင်မှာဖြစ်ပြီးဒါဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တာဝန်ဖြစ်တယ်လို့ Brad Adams ကပြောသွားပါတယ်ရှင်။